စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီဆန်နှုန်းနဲ့အဆိုးဝါးဆုံးကြာဆင်းသွားတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့လန်နာမြို့အခြေစိုက်ကဘာကျော်တိုက်ကွန်နမစ်မဂဇင်းကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ EU ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရတယ်။ကမ္ဘာတစ်ဝန်းနိုင်ငံပေါင်း169နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဆုံးကြာဆင်းတဲ့သုံးနိုင်ငံထဲမှာတူနီရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့ဒန်းတူထက်သွင်းသတ်မှတ်ခံထားရတာပါ။ဒါပြင်ဒါအီကော်နမစ်ကပြုစုထုတ်ပြန်တဲ့ဒီမိုကရေစီဆန်နှုန်းအညွန့်ကိန်းသတ်မှတ်ချက်မှာလည်းမြန်မာနိုင်ငံဟာအဆင့်100%နဲ့မ င်ဆုံးရှိတဲ့နိုင်ငံတွေအဖြစ် EU ကသတ်မှတ်ထားပါတယ်။ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံကြီးတွေထဲမှာဗြိတိန်နိုင်ငံကအညွန့်ကိန်းကျဆင်းသွားပေမဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပြီးအဆင့်18မှာပေးထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အပြစ်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံရပြီးအဆင့်26မှာရှိပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ဘေးနဲ့အာဏာရှင်စနစ်ကိုထောက်ခံသူတွေပုံများလာတာကြောင့်ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစံနှုန်းတွေပုံမကျဆင်းသွားခဲ့တဲ့အကြောင်း EU စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်နေခွင့်ရသူကကမ္ဘာလူဦးရေရဲ့45ရာခိုင်နှုန်းကျော်ယုံလောက်ပဲရှိတယ်လို့ဒီအဖွဲ့ကပြောပါတယ်။ဒါအပြင်ဒီရင်2020ပြည်နှစ်ကကမ္ဘာလူဦးရေထက်ဝက်ဝန်းကျင်လောက်ဒီမိုကရေစီစနစ်အောက်မှာနေခဲ့ရတဲ့အခြေအနေတွေပိုပြီးဆိုးဝါးသွားခဲ့တာဖြစ်တယ်လို့လည်းသုတေသနအဖွဲ့ EU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်။2021ခုနှစ်အတွင်းကမ္ဘာတဝန်းဒီမိုကရေစီစံနှုန်းတွေဆုတ်ယုတ်ကျဆင်းမှုဟာ2010ပြည်နှစ်ကစလို့ရခိုင်နှုန်းအဖြစ်အများဆုံးဖြစ်သလိုအခုလိုစစ်တမ်းနှစ်စဉ်ထုတ်ပြန်လာတဲ့2006ခုနှစ်ကစပြီးကြည့်မယ်ဆိုရင်လည်းအဆိုးဝါးဆုံးဆုတ်ယုတ်မှုဖြစ်တယ်လို့ဆိုပါရစေ။ဥရောပမှာတော့စပိန်နိုင်ငံမှာတရားစီရင်ရေးဆိုင်ရာတရားလွတ်လပ်ခွင့်အခြေအနေကျဆင်းလာတာကြောင့်ဒီမိုကရေစီစံနှုန်းတွေအရင်ကတည်းကျဆင်းလာတယ်လို့ဖော်ပြထားပါရစေ။အလားတူချီလီနိုင်ငံမှာလည်းဒီမိုကရေစီလွတ်လပ်ခွင့်တွေဆုတ်ယုတ်လာတယ်လို့ဖော်ပြပါရစေ။ကမ္ဘာလူဦးရေရဲ့3-2%ကျော်အာဏာရှင်စနစ်အောက်နေနေကြရတာမှာအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ဆိုပြီးတရုတ်ဟာဒီမိုကရေစီစံနှုန်းတွေတိုးတက်မလာတဲ့အပြင်လွတ်လပ်ခွင့်တွေပိုပြီးဆုတ်ယုတ်လာတယ်လို့ EU အဖွဲ့ကပြောပါရစေခင်ဗျာ။